Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOE မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ9ရက်နေ့စနေနေ့ညနေခင်စီစဉ်တွေကိုလိုင်းဒိုမီတာ71925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မဆုမြတ်ပါပါရှင်ရုရှားနိုင်ငံမှာကျင်းပတဲ့ဒုတိယကမ္ဘာစစ်ပွဲအဆုံးသတ်နှစ်ပတ်လည်ခန္ဓာမှာရုရှားစစ်တပ်အင်အားကိုအကြီးအကျယ်ပြသခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ IS စစ်သွေးကြွတွေရဲ့ NDA စိုးရိမ်ရတဲ့အတွက်စစ်စခန်းတွေရဲ့လုံခြုံရေးကိုတိုးမြှင့်ထားပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ကချင်ပြည်နယ်ဘက်ကစီးရီးတင်းမာနေတဲ့အခြေအနေတွေကိုတော့သတင်းတွေအပြီးမှာတင်ပြပေးမှာပါဒ
ါပေမဲ့လည်းကိုကတပ်ပကြတော့မှာဒီလက်ခံတယ်ဆိုပြီးအကြောင်းပြုပြီးတော့အမှတ်တော်ရအခန်းနဲ့ပြန်ဖြစ်နေတာ။အဲ့ဒီထက်လည်းပတ်သက်ပြီးမှလည်းဒီပြည်သက်ခန့်ရင်းနှီးရဲ့အဖွဲ့အစည်းကလည်းဒီ
မှာကချင်ငင်းချန်ရေးဆောင်ရွက်နေသူတို့ဖြစ်တဲ့ဦးလမိုင်ခွန်ချာပြောပြခဲ့တာဖြစ်ပါတယ်။လက်ဘရောင်းတောင်ချင်းညီစီမံကိန်းမှာလယ်မြေကိစ္စပြန်လည်တင်းမာလာတဲ့အခြေအနေနဲ့အတူတရုတ်ရဲ့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းစဉ်တွေပေါ်သုံးသက်ချက်ကမ္ဘာစီစီအကြမှာအင်ဒိုနီးရှားအစိုးရအတွက်အမျက်ထွက်စေသလားဆိုတာတွေကိုလည်းဒီညနေခင်းမှာနားဆင်ကြားရဖို့ရှိပါတယ်ရှင်။ဒါရင်းမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမတ်ဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြပါအောင်ရှင
်။ဒုတိယကမ္ဘာစစ်တုန်းကဥရောပမှာနာဆီဂျာမနီကိုအောင်နိုင်ခဲ့တဲ့ VE Day နေ့ထိမ့်မှန်ခန်းနာကိုဒီကနေ့ရုရှားနိုင်ငံမှာကျင်းပခဲ့တာမှာရုရှားကသူ့ရဲ့စစ်တပ်အင်အားကိုပြသခဲ့ပါတယ်မော်စကိုမြို့တော်ကရှင်ပြည်နီမှာကျင်းပတဲ့ဒုတိယကမ္ဘာစစ်အဆုံးသတ်မှုအနှစ်80ပြည့်အခမ်းအနားမှာရုရှားတပ်တွေကအကြီးအကျယ်အင်အားပြသခဲ့ကြတာပါဒုတိယကမ္ဘာစစ်တွင်းတုန်းကအဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုရဲ့အဓိကမဟာမိတ်တွေဖြစ်ကြတဲ့အမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကိုနာဇီတွေကိုအောင်နိုင်အောင်ကူညီတိုက်ပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ရုရှားဝန်ကြီးချုပ်ဗလာဒီမီယာပူတင်ကပြောကြားခဲ့ပါတယ်ယူကရိန်းမှာဖြစ်နေတဲ့ပဋိပက္ခမှာရုရှားပတ်သက်နေတယ်လို့ဆိုပြီးဒီနှစ်ရုရှားမှာကျင်းပတဲ့နှစ်ပတ်လည်အခမ်းအနားကိုအနောက်နိုင်ငံခေါင်းဆောင်တွေကတပိတ်မှောက်ပြီးမတက်ကြပါဘူး။ရုရှားနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးဟာလည်းစစ်အေးစစ်ကာလတည်းကဆိုရင်အခုအချိန်ကြီးဟာအဆိုးဆုံးအချိန်ကြီးမှာရှိနေပါတယ်။မော်စကိုမှာဒီကနေ့ကျင်းပတဲ့ VE Day နေ့အခမ်းအနားကိုကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်အပြင်တရုတ်၊ကျူဘာ၊ဇင်ဘာဘွေနိုင်ငံခေါင်းဆောင်တွေတော့တက်ရောက်ကြပါတယ်။တောက်ကြနေတော့ကတော့အမေရိကန်နဲ့ဥရောပနိုင်ငံအများစုမှဒုတိယကမ္ဘာစစ်ပွဲပြီးဆုံးတာအနည်း80ပြည့်အထိမ်းအမှတ်ပွဲတွေကိုလှုပ်ခဲ့ကြပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကသင်းမောဖြက်ဒုံးကျည်၃လုံးကိုပင်လယ်ထဲဆန်းသတ်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံကသာမြောက်ကိုရီးယားရေပိုင်နယ်ထဲကျူးကျော်လာမယ်ဆိုရင်တောင်ကိုရီးယားစစ်သင်္ဘောတွေကိုအတိမပေးဘဲတိုက်ခိုက်သွားမယ်လို့မြောက်ကိုရီးယားရဲ့သတိပေးချက်ထွက်ပေါ်လာပြီးနောက်တနေ့မှာပဲအခုလိုဆန်းသတ်ပစ်လွတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်တွေဟာကိုရီးယားအရှေ့ခြမ်းဝမ်ဆန်မြို့စိတ်ကမ်းနားကိုရောက်ခဲ့တယ်လို့တောင်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကတော့ခင်မီစစ်လက်နက်နည်းပညာကိုပိုင်ဆိုင်ကြောင်းပြသတဲ့အနေနဲ့ရေငုပ်သင်္ဘောသုံးပေဒိန်တပ်ဒုံးကျည်ကိုအောင်မြင်စွာဆန်းသတ်ပစ်လွတ်ခဲ့ကြောင်းဒီကနေ့အစောပိုင်းမှာကြေညာခဲ့ပါတယ်။ပေဒိန်တပ်ဒုံးကျည်ဆန်းသတ်ပစ်လွတ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကိုယ်တိုင်ပြစ်မိတ်ပေးခဲ့တာဖြစ်တယ်လို့အစိုးရပိုင် KCNA သတင်းဌာနကထုတ်လွှင့်ပါတယ်။ရေအောက်ရေငုပ်သင်္ဘောကနေဒီလိုဆန်းသတ်မှုအောင်မြင်ခဲ့တာကိုကင်ဂျွန်အွန်ကသူ့အဆိုအံ့အားသင့်လောက်တဲ့အောင်မြင်မှုလို့ပြောဆိုလိုက်ပြီးမြောက်ကိုရီးယားသိပ္ပံပညာရှင်တွေနဲ့နည်းပညာရှင်တွေကိုအစွမ်းကုန်ချီးကျူးခဲ့ပါတယ်။ပေဒိန်တပ်ဒုံးကျည်ကိုဗန်နီယာကနေအချိန်မှပြစ်လွတ်ခဲ့တယ်ဆိုတာကိုတော့ KCNA သတင်းဌာနကပြောဆိုခဲ့ခြင်းမရှိပါဘူး။
အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့စစ်သားနဲ့ရဲအယားရှိတွေအပေါ် IS စစ်သွေးကြော်တွေတိုက်ခိုက်နိုင်တဲ့အန္တရာယ်စိုးရိမ်ရတယ်လို့ပြည်ထောင်စုစုံစမ်းရေးဘူရို FBI ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်တဝန်ကတပ်စခန်းတွေရဲ့လုံခြုံရေးကိုဒီကနေ့စနေနေ့ကစတင်ပြီးတော့တိုးမြှင့်ထားပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်တွေက Fort Bragg စစ်စခန်းတွေကိုဝင်မယ်ဆိုရင်အဆောင်တွေကဝင်ကင်းဝင်းရှိသူဟုတ်မဟုတ်ဂိတ်ဝါမှာစစ်ဆေးမှာဖြစ်လို့အချိန်ပေးစောင့်ဖို့တာဝန်ရှိသူတွေကပြောကြားထားပါတယ်။ IS စစ်သွေးကြော်တွေရဲ့ online ပေါ်ကဆော့ဩချက်တွေကိုလိုက်လုံနိုင်တဲ့သူအမေရိကန်တဲမှာထောင်ထဲချီရှိနိုင်တယ်လို့ FBI ညွှန်ကြားရေးမှူးကကြာသာရင်းနေတုန်းကကြေညာခဲ့ပြီးတဲ့နောက်အခုလိုမျိုးစစ်စခန်းတွေမှာလုံခြုံရေးတွေတိုးမြှင့်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကပဲ Texas ပြည်နယ် Dallas မြို့နာကတမန်တော်မိုဟာမက်ပုံတူရုပ်ပြောင်ကာတွန်းပြိုင်ပွဲကျင်းပတဲ့နေရာမှာတနက်နေ့ပြစ်ခတ်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွားတွေကပြောကြားခဲ့ပါတယ်။ရဲအယားရှိတယောက်ရဲ့ပြစ်ခတ်မှုကြောင့်တေဆုံသွားတဲ့အဲ့ဒီတနတ်သမားနှစ်ယောက်ဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိမရှိဆိုတာအတိအကျပြောနိုင်ဖို့လုံလောက်တဲ့အထောက်အထားမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကတော့ပြောပါရရှင်
တမန်ကြီးတွေတမန်ဂရော်တွေလိုက်ပါလာတဲ့ရဟတ်ယင်တစ်စင်းပါကစ္စတန်နိုင်ငံမှာတောက်ကြမဏီတုံးကပြတ်ကျခဲ့ပြီးတဲ့နောက်ပါကစ္စတန်နိုင်ငံမှာဒီနေ့ကိုဝမ်းနည်းကြေကွဲပွဲနေ့ဖြစ်သတ်မှတ်ပါတယ်အနည်းဆုံးလူ19ဦးစင်းနှင်းလိုက်ပါလာတဲ့ရဟတ်ယင်ဟာပါကစ္စတန်နိုင်ငံမြောက်ပိုင်းနယ်တာတောင်ကြားဒေသမှာပြတ်ကျခဲ့တာပါရဟတ်ယင်ပြတ်ကျတည်ဆုံမှုမှာပါကစ္စတန်နိုင်ငံဆိုင်ရာနော်ဝေးတန်အမတ်ကြီးဖိလစ်ပိုင်တန်အမတ်ကြီးတို့အပြင်မလေးရှားနဲ့အင်ဒိုနီးရှားတန်အမတ်ကြီးတွေရဲ့ဇနီးတွေတွေလည်းပါဝင်ပြီးအားလုံး9ဦးတည်ဆုံသွားတယ်လို့အာနာပိုင်တွေကပြောပါတယ်အဲ့ဒီထဲမှာလေယာဉ်ဝန်ထမ်း3ဦးလည်းပါဝင်ပါတယ်ရုပ်အလောင်းတွေကိုအခုတော့ရောဝါပင်ဒီနူအာခန်းလီဒတ်စခန်းမှာထားရပါတယ်ပိုလန်နဲ့နယ်သာလန်တန်မာကြီးတွေကတော့ရဟယင်ပြတ်ကျမှုမှာပါဝင်မဲ့အသက်မသေးပဲကျန်ရခဲ့ပါတယ်။အခုလိုရဟယင်ပြတ်ကျမှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်တွေကကြေညာလိုက်ပြီးပါကစ္စတန်ဝန်ကြီးချုပ်ကိုအဓိကထားတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။ရဟယင်ပြတ်ကျခြင်းမှာဝန်ကြီးချုပ်နဝရှရစ်ဟာဂီလ်ဂစ်ဆိုတဲ့ဒေသကိုသွားတဲ့လေယာဉ်ပေါ်မှာရှိနေပြီးရဟယင်ပြတ်ကျတဲ့သတင်းကြားလာနဲ့အစ္စလာမ်ဘာဘတ်မြို့ကိုပြန်လာခဲ့တယ်လို့သမရယုံကသတင်းထုတ်ပြန်ပါတယ်။
UAB ကံတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဩစတြေးလျနိုင်ငံမဲလ်ဘန်မြို့မှာအိမ်လုဖောက်ခွဲပုံ3ခုကိုဖောက်ခွဲဖို့ကြံစီမှုနဲ့အသက်18နှစ်အရွယ်ဆယ်ကျော်သက်တယောက်ကိုဖမ်းဆီးလိုက်ကြောင်းတာဝန်ရှိသူတွေကပြောပါရယ်မဲလ်ဘန်မြို့ရဲမှရှိတဲ့ Greenville ရပ်ကွက်ကအဲ့ဒီဆယ်ကျော်သက်ရဲ့နေအိမ်ကိုပြည်နယ်ရဲတပ်ဖွဲ့နဲ့ပြည်ထောင်စုရဲတပ်ဖွဲ့တို့ပူးပေါင်းပြီးတော့တောက်ကြနေနေ့လယ်ပိုင်းမှာဝင်ရောက်စီးနှင်းရှာဖွေခဲ့တာမှဖောက်ခွဲရေးပစ္စည်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒီဆယ်ကျော်သက်ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ပြည်ထောင်စုရဲတပ်ဖွဲ့ဒုတိယရဲမင်းကြီးကပြောကြားခဲ့ပါရယ်တွေးရှိတဲ့ဘုံ၃လုံးစလုံးကိုပုံရှင်လေးရဲ့အဖွဲ့ကအောင်မြင်စွာနဲ့စနစ်တမ်းဖြုတ်နိုင်ခဲ့ပါတယ်။အင်မတန်လေးနက်တဲ့အန်ဒီရဖြစ်ပြီးတော့ကြိုတင်မကာကွယ်နိုင်ခဲ့ရင်လူအသက်ပေါင်းများစွာဆုံးရှုံးသွားနိုင်တယ်လို့သူရဲမင်းကြီးမိုက်ဖီလန်ကပြောပါတယ်။အကြမ်းဖက်မှုဆိုင်ရာပြစ်မှုတွေနဲ့ဆွဲဆိုခံထားရတဲ့အဲ့ဒီဆယ်ကျော်သက်ကိုတင်းနှလာနေကြရင်တော့အရွယ်မရောက်သူတွေအတွက်တီးတန့်တရားရုံးမှရုံးထုတ်မှဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်း IS စစ်သွေးကြွတွေကိုအားကျပြီးတော့တိုက်ခိုက်မှုတွေလှုပ်ဖို့ကြံစီနေတယ်လို့ဆိုရဲဆယ်ကျော်သက်9ယောက်ကိုမဲလ်ဘန်မြို့မှာပဲဖမ်းဆီးခဲ့ပါတယ်ရှင်
။မြန်မာနိုင်ငံမှာ 9.8 အပြင်းအားရှိတဲ့ငလျင်တန်းကြောက်ပျက်စီးသွားရတဲ့စာတင်ကြောင်းတွေနဲ့လန်ဒရာဆေးရုံဓာအားပိဌာနဆက်သွယ်ရေးစတဲ့လူထုဆိုင်ရာအဆောက်အုံတွေကိုလာမယ့်2နှစ်အတွင်းပြီးစီးအောင်ပြန်လည်တည်ဆောက်သွားမယ်လို့နီပေါ်ဝန်ကြီးချုပ်ကိုရီလာလာကကတိပေးလိုက်ပါတယ်။တောက်ကြမနေတော့ကပါလီမန်မှာမိခွန်းပြောကြတဲ့အခုလိုကတိပေးလိုက်တာပါပျက်စီးသွားတဲ့ကိုပိုင်အိမ်ကြီးပြန်ဆောက်ချင်သူတွေအတွက်လဲ200ခန့်နှုန်းအတွနဲ့ဒေါ်လာ2000ခွဲအထိထုတ်ချေးသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်နိုင်ငံတွင်းပျက်စီးမှုတွေကိုကနဦးပြန်လဲပြုပြင်ဖို့အတွက်ဒေါ်လာ1ဘီလီယံလောက်ကုန်ကြမယ်လို့အစိုးရကခန့်မှန်းထားတာပါအီဗီလာ25ရင်းဒီကနီပေါ်မှာလှုပ်ခတ်သွားတဲ့ငလျင်ဟာအနည်း80အတွင်းအဆိုးဝါးဆုံးဖြစ်ပြီးအနည်းဆုံးလူ8000နီးပါးသေဆုံးကလူ2000နီးပါးဒဏ်ရာရရှိခဲ့ပါတယ်
UK ရွေးကောက်ပွဲမှာ Conservative Party အနိုင်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် David Cameron က Conservative Party ဝင်တွေနဲ့အစိုးရကိုစတင်ဖွဲ့စည်းနေပါတယ်။အခုချိန်ထိအတူပြုခန့်အပ်ခဲ့သူတွေစရင်းအရလက်ရှိဗန်နာယေးဝန်ကြီး George Osborne ကဗန်နာယေးဝန်ကြီးတာဝန်ကိုပဲဆက်လက်တာဝန်ယူမှာဖြစ်တယ်လို့အတွင်းဝန်ချုပ်တာဝန်ကိုလည်းထမ်းဆောင်ရမှာဖြစ်ပါတယ်။အစိုးရအဖွဲ့တွေကတခြားထိပ်တန်း၄နေရာတွေဖြစ်တဲ့ပြည်ထောင်ရေးနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနနေရာတွေမှာလည်းလက်ရှိတာဝန်ထမ်းနေကြတဲ့ Theresa May Philip Hammond နဲ့ Michael Fallon တို့ကိုပဲအသီးသီးဆက်လက်ခန့်ထားလိုက်ပါတယ်။နောက်ထပ်ဝန်ကြီးတွေဆက်ပြီးတော့ခန့်သွားမယ်လို့လည်းဝန်ကြီးချုပ်ရုံး website မှာဖော်ပြထားပါတယ်။ယာရုကနေနှုတ်ထွက်သွားသူတွေစီးရင်မှာတော့အရင်ညွန်ပေါင်းအစိုးရရဲမှဒီဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့သူ Liberal Democrat Party ခေါင်းဆောင်ဟောင်း Nick Clegg နိုင်ငံခြားရေးဝန်ကြီးဟောင်းယာရုကနေပြီးတော့အတွင်းဝန်ချုပ်တာဝန်ကိုယူခဲ့သူ William Hague တို့ကိုတွေ့ရပါတယ်။ကြာသပတေးနေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ် David Cameron ရဲ့ Conservative Party ကလွှတ်တော်မှာမမျှော်လင့်မဲနဲ့အမတ်နေရာအများစုနဲ့အများရရှိခဲ့တာပါ။အမတ်နေရာ650မှာ Conservative ကအမတ်နေရာ331နေရာအများရရှိခဲ့တာဖြစ်ပါတယ်။အဓိကတိုက်ခံပါတီကြီးဖြစ်တဲ့ Labour Party ကတော့အရင်ရှိထားတဲ့အမတ်နေရာတွေထဲကနေ26နေရာရှုံးနိမ်သွားပါတယ်။ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့အတွက်အခွန်လျှော့ချရေး EU ဥရောပသမဂ္ဂတွေကနေ UK ထွက်မခွက်ထွက်ကိုဆန္ဒခံယူပွဲကျင်းပရေးစတဲ့ရွေးကောက်ပွဲကတိတွေအတိုင်းအကောင့်ထည့်ဖော်သွားမယ်လို့ Conservative Party ကပြောကြားခဲ့ပါတယ်
လိုင်ဘီးရီးယားနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားမှုကင်းရှင်းသွားပြီဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာလိုက်ပါတယ်။အီဘိုလာရောဂါဗိုင်းရပ်စ်ပိုကူးစက်တဲ့စောင့်ကြည့်ကာလ21ရက်ကို2021စောင့်ကြည့်ပြီးနောက်ထပ်ရောဂါဖြစ်ပွားသူလူနာအသစ်မရှိတော့ဘူးလို့လိုင်ဘီးရီးယားနိုင်ငံရဲ့အစိုးရခန်းစာအရ WHO ကအခုလိုကြေညာလိုက်တာဖြစ်ပါတယ
်။ထိတ်တဲရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။တနင်္ဂနွေလိုအဖြစ်ခတ်ရက်စဲရေးသဘောတူညီချက်မူကြမ်းလက်မှတ်ထိုးပြချချိန်မှာပဲကချင်ပြည်နယ်ဘက်မှာပြစ်ခတ်မှုတွေဖြစ်လာတာဟာနှစ်ဖက်ယုံကြည်မှုကိုထိခိုက်စေတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဝေဖန်လိုက်ပါတယ်။စစ်ရေးတင်းမာနေစေကချင်ပြည်နယ်တွင်းမှာအမှန်တကယ်ငင်းချမ်းရေးရဖို့ဆိုရင်နှစ်ဖက်တပ်တွေအပြစ်ရဖို့ကိုလည်းတိုက်တွန်းပါတယ်။နှစ်နဲ့ချီတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်တွင်းစစ်ပြေးဒုက္ခသည်တွေအရေးကချင်ပြည်နယ်အစိုးရဘက်ကစီမံကိန်းချအကူအညီဆောင်ရွက်ပေးနေတယ်လို့လည်းကချင်လူမှုဝန်ကြီးကပြောပါတယ်။ကချင်ပြည်နယ်တွင်းနောက်ဆုံးရအခြေအနေကိုတော့မတ်စွန်မွန်ကစူးစီးတင်ပြထားပါတယ်ရှင်။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ်အပိသက်လက်မှတ်ထိုးဖို့လှုပ်ဆောင်နေချိန်မှာပဲအခုရက်ပိုင်းအတွင်းမှာကိုကချင်ပြည်နယ်ဗမော်ခရိုင်ထဲမှာတော့ကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြန်ဖြစ်နေတာဖြစ်ပါတယ်။ယုံကြည်မှုတည်ဆောက်နေတဲ့အချိန်ဒီလိုတိုက်ပွဲတွေပြန်ဖြစ်လာနေတာဟာနှစ်ဖက်ယုံကြည်မှုကိုရော့ကျစေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့အခြေစိုက်ကချင်ငင်းညံ့ရေးအကျိုးဆောင်အဖွဲ့တာဝန်ရှိသူဦးလမိုင်ခွန်ကြာကပြောဆိုလိုက်ပါတယ်။စစ်မှန်တဲ့ငင်းညံ့ရေးရဖို့နှစ်ဖက်တပ်တွေအပြစ်ရဖို့လိုတယ်လို့လည်းသူကတိုက်တွန်းလိုက်ပါတယ်
။ Okay, ဘာလို့ဒီအခုချိန်တိုင်းမူချမ်းတော်မြင့်ဆွဲထားပြီးတဲ့အချိန်မှာဘာလို့ဒီငင်းအနတ်မှာပေါ့လေတိုက်ပွဲမဖြစ်တာတော့ပိုအကောင်းဆုံးတော့ပေါ့ဗျာ။ဒါပေမဲ့လည်းအခုကတပ်ပကြတော့မှာဒီလက်ထံတဲ့ဆိုပြီးအကြောင်းပြုတော့အမတ်တော်တွေကခဏခဏပြန်ဖြစ်နေတာဗျာအဲ့ဒီချက်နဲ့ပတ်သက်ပြီးမှလည်းဒီပြစ်ခတ်ညီနိုင်ရေးအဖွဲ့အစည်းကမှတက်တက်ဆိုင်ရာအစိုးရဖွဲ့စည်းတဲ့စာနဲ့တော့လမ်းအကြောင်းကြားထားတာရှိတယ်ဗျာ
စစ်ဖြစ်နေတဲ့ကချင်ဒေသတွင်းကစစ်ဘေးဒဏ်သင့်ဒေသတွေကိုမြမအစိုးရတာဝန်ရှိရသူတွေနဲ့ကချင်လူမျိုးရေးအဖွဲ့ပြိပခညှိနှိုင်းဖြေရှင်းအဖွဲ့တာဝန်ရှိရသူတွေတွားရောက်စစ်ဆေးဖို့ကိစ္စနှောင့်နှေးနေတဲ့အချိန်မှာပဲနှစ်ဖက်ကချင်ငင်းညံ့ပြိပခညှိနှိုင်းရေးအဖွဲ့တွေအနေနဲ့လည်းဒီလကုံမှာပြန်လဲတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်လို့ဦးလမိုင်ကွန်ကြာကပြောပါတယ်
အခုဒီကျွန်တော်ခန်းဆောင်မှာပြန်ဖြစ်ဖို့ရှိတယ်ကြအခုလည်းဆရာဒီကတင်လာဒီလိုများဒီမှာဖြစ်ဖြစ်လာလို့ရှိရတော့ဒါတော့ဒီတော့ဒီပြေပြေဆိုပေမဲ့လည်းအရေးပေါ်ဆွေးနွေးရတော့ပြန်လုပ်ဖို့ရှိတာပေါ့လေဒါပေမဲ့ဒီပြေပြေဒီမှာဖြစ်ကြတော့မရှိသေးဘူးကြာလို့လည်းဖြစ်တယ်
နှစ်ရှင်စစ်ဘေးဒဏ်ကိုခံစားနေကြရတဲ့ကချင်ပြည်သူတွေအပါအဝင်တိုင်းရင်းဒေသတွေကစစ်ဘေးဒုက္ခသည်တွေရဲ့အရေးနဲ့စစ်ဘေးဒဏ်တင့်ခဲ့တဲ့ဒေသတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေအများဆုံးအကောင့်ထဲပေါ်နိုင်မှုကစစ်မှန်တဲ့ငြိမ်းချမ်းရေးကိုတည်ဆောက်ကြပါလို့လည်းကချင်ပြည်နယ်အစိုးရအဖွဲ့ဝင်ကချင်လူမှုရေးဝန်ကြီးဒေါ်ပေါကြာကမြစ်တာရက်ခံပါတယ
်။ငြိမ်းချမ်းရေးကတော့တကယ်ပြည်ပြည်နဲ့ငြိမ်းချမ်းရေးကတော့အနာနဲ့အများရဖို့တင့်နေပါပြီ။ဒါကျွန်မအနေနဲ့ဒီလိုပဲပြောချင်ပါသားကျွန်မရဲ့ကျွန်မတို့ဦးတည်ရဲ့ခံစားချက်ပါ
။ကချင်ပြည်နယ်တွင်းအစိုးရထိန်းချုပ်ရာနယ်မြေအတွင်းကကချင်စစ်ပြေးဒုက္ခသည်တွေအတွက်ကချင်ပြည်နယ်အစိုးရဘက်ကကူညီဆောင်ရွက်ပေးနေတဲ့အခြေအနေကိုလည်းကချင်လူမှုရေးဝန်ကြီးကအခုလိုရှင်းပြပါဗျ။
ညာတော့အဖြစ်တော့ကျွန်မတို့က NGO ရဲ့ UN ရဲ့ပေါ့နော် NGO ရဲ့ပေါ့ဘယ်လိုရလဲဒီကချင်ပြည်နယ်အစိုးရဘက်ကနေပြီးတော့မှကွန်ပျူတာယူပြီးတော့မှအထက်ကနေဒီICRC တို့နောက်ပြီးတော့မြန်မာနိုင်ငံ Red Cross တို့ဒုက္ခတွေကတော်တော်လေးကိုသူကထိရောက်တဲ့အပိုင်းတွေတော့ရှိပါတယ်ရှင့်။ဒီအရင်ထင်းချက်တဲ့နေနေတော့ဒီဖြစ်တယ်။ဟိုကျမတို့ထင်းချက်တဲ့နေနေတော့ဒီဖြစ်။ကျမတို့ကဒီ Peace Process ကပြည်တော်လို့ဆိုရင်တော့ဒါနိုင်ငံတကာအဖွဲ့အစည်းရောပြည်ထောင်စုအစည်းရောပြည်မအစည်းရောဒါမျိုးဆောင်ရွက်ဖို့ဆိုတာငွေကလေးရဲ့အစီအစဉ်ကရှိပြီးသားပါရှင့်။
အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCD တို့အကြားမှာတနင်္ဂနွေလုံးအပြစ်ရက်စာချုပ် NCA အပိသက်လက်မှတ်ရေးထိုးနိုင်မှုအရေးဆွေးနွေးနေကြချိန်မှာပဲကချင်ဒေသအပါအဝင်တိုင်းရင်းဒေသတချို့မှာစစ်ရေးတင်းမာနေဆဲဖြစ်လို့ဒုက္ခသည်တွေနေရခြင်းအိမ်ပြန်နိုင်ရေးကအခက်တွေ့နေဆဲဖြစ်ကြောင်းစစ်ပြေးဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်ရှင
်။မဆုံမပြောပြပေးခဲ့တာဖြစ်ပါတယ်။လက်ဗရောင်းတောင်ဒေသဘက်ကမြေယာအငင်းပွားမှုတွေတကြော့ပြန်တင်းမာလာတဲ့အခြေအနေကိုလည်းပြောပြပေးပါအောင်မယ်။ လက်ဗရောင်းတောင်ကျင်းညီစီမံကိန်းကနေသိမ်းယူထားတဲ့မြေတွေကိုဒေသခံတွေကတောင်ယာပြန်လဲစိုက်ပျိုးဖို့မြေတွေကိုပြန်လဲဖို့ခဲ့ကြတာကြောင့်လုံခြုံရေးရဲနဲ့ဒေသခံတွေတင်းမာမှုပြန့်ဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကတော့စီမံကိန်းကနေအဲ့ဒီမြေကိုမြေတူးဆက်တွေနဲ့တူးဖော်ရမှာလက်ဗရောင်းအာနာပိုင်တွေနဲ့ဒေသခံတွေကြားတင်းမာမှုဖြစ်ပြီးလုံခြုံရေးကတနက်နဲ့ပြစ်ခတ်လူစုခွဲရမှာအမျိုးသမီးတဦးသေဆုံးခဲ့ရပါတယ်။အခုဒီကနေ့တင်းမာနေတဲ့အခြေအနေကိုတော့မအေးအေးမာကသတင်းပေးပို့ချပါရရှင်။
ပြီးခဲ့တဲ့နှစ်ကလူတဦးသေဆုံးခဲ့ပြီးလူဒါဇင်နဲ့ချီကဒဏ်ရာများရရှိခဲ့ရတဲ့အထိအာနာပိုင်နေနဲ့လက်ဗရောင်းတောင်သူတွေကြားတင်းမာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဆယ်တဲရွာမိုးချိုးပြင်ရွာတဝိုက်မှာမြန်မာဝါပေါင်ကုမ္ပဏီကခြံစည်းရိုးခတ်ပြီးရော်ကျင်းမြူထားတဲ့မြေတွေကိုမြေတူးဆက်ကြီးတွေနဲ့တူးပြီးကရုတ်ကျင်းတွေလုပ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ခြံစည်းရိုးတွေကိုဒေသခံတွေကဖယ်ရှားခဲ့ပြီးအခုအခါမှာတော့မြေတူးဆက်ကြီးတွေနဲ့တူးထားတဲ့မြေကြီးတွေကိုလည်းပြန်လည်ဖုတ်ခဲ့ကြကြောင်းဒီအတွက်ရဲအာဏာပိုင်တွေကလည်းတားဆီးခဲ့ကြောင်းဒေသခံတောင်သူတို့ကပြောပါတယ်။
ဟုတ်ပါတယ်ဒီကျမတို့ဒီ round data အနေနဲ့ကလေကစုံလားပြည့်ဆိုရင်ရစားတဲ့နေ့အခုကစုံလားပြည့်ရဲ့နေ့ကျော်သွားပြီကျော်သွားတဲ့အတွက်ဒါဒီနေ့ကတော့ဒီသူတို့ before တွေနဲ့ဒေါ်စာရင်နဲ့ကုတ်ထားတဲ့မျိုးတွေကိုပြန်ဖို့ပြီးတော့အဲ့ဒါမိုးရွာရင်တခါလဲစိုက်ပြောင်းဆိုပြီးတော့ကျင်းတွေကိုပြန်ဖို့ပါတယ်လုံလုံးအင်အားအပြည့်နဲ့တားတာပဲသူတို့ကဒီဒိုင်းတာတွေနဲ့နောက်ပိုင်းဘက်တွေနဲ့လဲတားတယ်ဒါလည်းကိုယ်လင်ရမျိုးကိုရောချေယူမထားတဲ့ဒီအရေကိုသူကမတရားသိမ်းဆီးထားတယ်မတရားလုပ်ထားတယ်ဆိုတော့ကျတော့ဒီမိမ့်မတွေတွေကတော့ရန်ဆောင်ကြတာပေါ့ဒိုင်းနေနဲ့အဲ့ဒီဒီဒိုးစားတွေနဲ့ထိုးထားတဲ့ဘောင်တွေပေါ့သူကဘောင်တွေမှာအမြင့်ကြီးတွေလုပ်ထားတယ်အဲ့ဒီအမြင့်တွေပေါ်မှာဒိုင်းနေတိုင်းစီပြီးတော့စက်လာကြတာဒီအားတွေကတော့အတော်တော်လေးများတယ်အမရေဘာဖြစ်လို့ဆိုသူတို့ကဘောင်တွေအမြင့်ကြီးဆိုတော့လေတိတ်မမြင်ရဘူးသူတို့ဘက်ကဒီခေါင်းကလေးတွေပဲပေါ်တာလေဝင်ရမှပြီးသူတို့ဘက်ကတားတယ်နောက်မှဒီဒိုင်းနေကားပြီးကြတယ်ဆိုတော့အတော်တော်လေးတော့များတယ်အမ
ဒေသခံတွေဟာတိမ့်စီခံနိုင်ရတဲ့သူတို့ရဲ့လေယာဉ်မြေတွေကနေဖယ်ရှားမပေးကြပဲတပိတ်စခန်းဖွင့်ပြီးသူတို့လေမြေတွေကိုပြန်ပေးဖို့တောင်းဆိုနေတာလနဲ့ချီကြသွားခဲ့ပါပြီ။အခုအခါမှာတော့လေတွေပြန်စိုက်ပျိုးနိုင်ဖို့အတွက်ပဲလှုပ်ဆောင်နေရတယ်လို့ဆိုပါရစေ
။ဟုတ်အင်အားများတယ်ဒေသခံတွေအနေနဲ့ကတော့ဒါကိုယ့်လေယာဉ်မြေကိုပြန်ရရှိဆိုပြီးတော့အတရာလုံးဖြတ်ပြီးပြန်ဖို့ကြတာပဲ။ဟုတ်ကြောင်းရွံ့တာမရှိဘူးဒီတိုင်းပဲဆွလုံနေရဘာလို့လို့ဆိုကိုယ်လေယာဉ်မြေရောချေးယူမထားတဲ့လေယာဉ်မြေတွေဆွဖို့အရေးပဲလုံးပတ်နေရလေတောင်းလူကမားတွေဆိုတော့
လက်ဗရောင်းတောင်ကျင်းလီစီမံကိန်းလုံဆောင်နေတဲ့ကုမ္ပဏီတွေနဲ့ဒေသခံတွေကြားမြေယာသိမ်းဆည်းမှုတွေကြောင့်သုံးနှစ်နီးပါးကြာတဲ့အထိတင်းမာမှုတွေအကြင်ကြီးဖြစ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတော့ဒေသခံတဦးတနက်နဲ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ရသလိုလူ၁၀ဦးထက်မနည်းလဲတနက်ဒဏ်ရာတွေရခဲ့ပါတယ်။နစ်နာခြင်းမယူထားတဲ့ဒေသခံတွေရဲ့လက်မျိုးတွေကိုအတင်းအကျပ်ခြံစည်းရိုးခတ်သိမ်းယူရကနေဖြစ်ပွားခဲ့ရတဲ့ပြစ်ခတ်မှုတွင်မှာတာဝန်ရှိသူနယ်လုံဝင်ကြီးပါဝင်ရဲမှုတွေကုမ္ပဏီကတာဝန်ရှိသူတွေကိုမြန်မာနိုင်ငံရှိနေများကွန်ရက်ရဲ့အကူအညီနဲ့ဒေသခံတွေကတရားစွဲဆိုခဲ့ပါတယ်။ဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းအာဏာပိုင်တွေကတရားစွဲဆိုထားပါတယ်။လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုမြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်မြန်မာအစိုးရနဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝါပေါင်ကုမ္ပဏီတို့ကပူးပေါင်းလုပ်ဆောင်ခဲ့တဲ့စီမံကိန်းဖြစ်ပါတယ်ရှင
်သွားရှိမယ်ဗျာမြန်မာနိုင်ငံသားတွေဟာအခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲမကြာသေးခင်ကပြဿနာရအချို့မှာလဲမြန်မာနိုင်ငံသားတွေကကြားမှာမြေစာပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်။ဒါ့အပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါ။နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဒီပြောင်းလဲလာတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်အနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့ဒီပြောဆိုလိုတဲ့မိမြလူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီကနေ့ည9:00ရီထရက်လေးလိုက်စီစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးချင်ပါတယ်။တရုတ်နိုင်ငံရဲ့ကြီးထွားလာနေတဲ့တောင်ပစိဖိတ်ဒေသတွင်အခုညီပေးရေးစီမံကိန်းပထမဆုံးအချိန်လေးလာချက်အရတရုတ်တို့ဟာလွန်ခဲ့တဲ့10နှစ်အတွင်းအမေရိကန်ဒေါ်လာ1ဘီလီယံကျော်အခုညီပေးခဲ့တဲ့အကြောင်းတွေ့ရှိခဲ့ပါတယ်။ဒ ီပမာဏအရဒေတာရင်းအလူရှင်နိုင်ငံတွေအနေနဲ့အမေရိကန်နဲ့ဩစတြေးလျပြည်ရင်တတိယလိုက်တယ်လို့နာမည်ရနေတဲ့ဂျပန်နိုင်ငံကိုကြော်တက်သွားမဲ့သဘောဆောင်နေပါတယ်။ဩစတြေးလျအခြေစိုက် Lowy Institute for International Policy အဖွဲ့ရဲ့ထုတ်ပြန်ချက်အကြောင်း VOA သတင်းတော် Field Marsa Sydney မြို့တော်ကနေသတင်းပေးပို့ထားပါတယ်ရှင်။မတ်ခွန်ညိုကပြောပြပေးပါမယ်။
တရုတ်နိုင်ငံကတောင်ပစိဖိတ်ဒေသတွင်ကူညီတွေပေးနေတာဟာတာဝန်သိတဲ့ကမ္ဘာသူကမ္ဘာသားတရက်အနေနဲ့ကောင်းကျိုးချမ်းသာကိုရည်ရွယ်ဆောင်ရွက်တာမျိုးဖြစ်တယ်လို့ဒီလိုဝီအဖွဲ့ကသုံးသပ်ပါတယ်။တစ်ဖက်မှာတော့ဒေသတွင်းမှာတရုတ်ကုမ္ပဏီတွေဝင်ရောက်လာနေတာနဲ့တရုတ်လူမျိုးတွေရွှေ့ပြောင်းအခြေချလာနေမှုတွေကြောင့်ဒေသခံကျွတ်နိုင်ငံတွေအတွက်စိုးရိမ်ပူပန်မှုတွေဖြစ်စေတဲ့အကြောင်းသူတေသီတွေကပြောနေကြတာပါ။တရုတ်တငါလေတွေရဲ့တရားဝင်ရောတရားမဝင်ပါငါဖန်တာနဲ့တတ်ထုရှာဖွေမှုတွေဟာအထူးစိုးရင်စရာဖြစ်နေရတယ်လို့လည်းသူတို့ကပြောပါတယ်။ပပူအနယူဂီနီယာအတွင်ရာမူနီကယ်တတ်ထုတွင်စီမံကိန်းဟာတရုတ်နိုင်ငံရဲ့အကြီးမားဆုံးဒေသတွင်ယင်းနှိမ့်နှံမှုဖြစ်ပြီးအမေရိကန်ဒေါ်လာ 1.6 ဘီလီယံတန်ဖိုးရှိပါတယ်။ဒါဟာသဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကိုထိခိုက်လာနိုင်တဲ့အတွက်အငင်းပွားစရာကိစ္စလည်းဖြစ်နေတာပါ။ဒါပေမဲ့ပစိဖိတ်ကျွန်းစုနိုင်ငံတွေရဲ့ကုန်သွယ်ရေးဆိုင်ရာဒုတိယအကြီးဆုံးကုန်သွယ်ဘက်ဖြစ်နေတဲ့တရုတ်နိုင်ငံကတော့အဓိကအလှရှင်နိုင်ငံအနေနဲ့ပိုးပြီးတော့အပြုသဘောဆောင်တဲ့ပုံရိပ်တွေကိုရရှိနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒီလိုဝီအဖွဲ့ရဲ့လက်ထောက်သုတေသီဖိလစ်ပါဘရန်ကတရုတ်နိုင်ငံအနေနဲ့သူ့နိုင်ငံရဲ့ဂုဏ်သတင်းကိုပြန်လည်တည်ဆောက်ဖို့အတွက်ဆိုရင်စူးစမ်းပန်းစားအထောက်ယူဖို့လိုတဲ့အကြောင်းပြောပါတယ်။
China actually does have a bit of a challenge in the region in that along with a growing aid program there's been an increase in the number of Chinese
ငါဒေတာရင်းမှာအကူအညီပေးရေးစီမံကိန်းတွေတိုးပွားလာနေတာနဲ့တရုတ်လူမျိုးတွေဒေတာရင်းမှာရွှေ့ပြောင်းအခြေချနေထိုင်လာကြတဲ့အရေးအတွက်အရာနောက်ပြီးတရုတ်ကုမ္ပဏီကြီးတွေရဲ့ယင်းနှိမ့်နှံမှုတွေတိုးပွားလာတဲ့အပေါ် Pacific ကျွန်းသားတွေကသဘောမတွေ့မကြေမချမ်းဖြစ်မှုတွေနောက်ပြီးကျွန်းသားတွေရဲ့စိုးရိမ်ပူပန်နေမှုတွေကြောင့်တရုတ်နိုင်ငံအနေနဲ့တကယ့်စိန်ခေါ်မှုကိုရင်ဆိုင်ရပါတယ်။တရုတ်အစိုးရအတွက်စီမံခန့်ခွဲရေးပိုင်းမှာတွေ့ကြုံလာရတဲ့စိန်ခေါ်ချက်ဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့အကူအညီပေးမှုပေါ်သတင်းရင့်မြစ်ပေါင်း900ကိုအခြေခံတဲ့ဒီလိုဝီအဖွဲ့ရဲ့တွက်ချက်အကဲဖြတ်မှုတွေထဲမှာရာသုံးငွေစည်းရင်းတွေ၊ကုန်တင်သွင်းမှုဆိုင်ရာတင်ဒါမှတ်တမ်းတွေပါဝင်အစိုးရရဲ့ကြေညာချက်တွေကိုပါထည့်သွင်းတွက်ချက်ထားတာဖြစ်ပါတယ်။နောက်ပြီးဒီမှတ်တမ်းစည်းရင်းခန်းစာဟာဒီလိုပုံစံအမျိုးအစားစစ်တမ်းထဲမှာဆိုရင်ပထမဆုံးထွက်ပေါ်လာတဲ့စစ်တမ်းလေးဖြစ်ပါတယ်။2006ခုနှစ်ကစလို့တရုတ်နိုင်ငံဟာတောင်ပစိဖိတ်ဒေသအတွင်းအမေရိကန်ဒေါ်လာ 1.4 ဘီလီယံဘိုးထောက်ပံ့ကူညီခဲ့ပါတယ်။ဩစတြေးလျကတော့နံပါတ်1အကြီးဆုံးအလှရှင်ဖြစ်နေစေဖြစ်ပြီးလွန်ခဲ့တဲ့10ဆုနှစ်အတွင်းအမေရိကန်ဒေါ်လာ 9 ဘီလီယံဘိုးလှူဒန်းခဲ့ပါတယ်။တရုတ်နဲ့တန်တမန်ဆက်ဆံရေးရှိတဲ့ပစိဖိတ်ကျွန်းနိုင်ငံ၈နိုင်ငံကတော့ The Cook Islands,The Federated States of Micronesia, Fiji, Niue, Papua New Guinea, Samoa, Tonga နဲ့ Vanuatu တို့ဖြစ်ပါတယ်။တရုတ်ပြည်မှကြီးနဲ့ထိုင်ဝမ်တို့ကြားမှာတော့ Checkbook Diplomacy လို့ခေါ်တဲ့နိုင်ငံရေးရာအတိမတ်ပြုခံရဖို့ငွေကြေးသုံးဆွဲပြီးကိုယ့်ဘက်ကိုယ်ဆွဲတဲ့မူဝါဒကိုရှေ့တန်းတင်အသုံးပြုခဲ့ကြတာကိုတွေ့ခဲ့ပါတယ်။ဒါပေမဲ့2008ခုနှစ်မှာထိုင်ဝမ်နဲ့တရုတ်ပြည်မကြီးတို့အပြန်အလှန်သဘောတူညီချက်တစ်ခုရခဲ့ပြီးနောက်ပိုင်းကလေးကဒီလိုငွေကြေးသုံးဆွဲပြီးရှင်ပြိုင်မှုဟာလည်းရပ်တလောက်နေပါဖြစ်သွားခဲ့ပါတယ်ရှင်
။မက်ခွာညိုပြောပြခဲ့တာပါဒေတာရင်းသတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်ရှင်။ဒီနေ့အစောပိုင်းတုန်းကပဲအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကနှစ်ပေါင်းများစွာအစိုးရဘက်ကတစိတ်တပိုင်ချခံပေးထားတဲ့လောင်စာဆီထောက်ပံ့မှုကိုဖြတ်တောက်လိုက်ပါတယ်။အရင်တုန်းကတော့လောင်စာဆီဈေးနှုန်းတက်တာကြောင့်ဆန္ဒပြတာတွေနဲ့အဓိကယုံတွေဖြစ်ခဲ့ပေမဲ့အခုတော့ကမ္ဘာလောင်စာဆီဈေးနှုန်းပြုတ်ချနေတာကြောင့်အစိုးရရဲ့ထောက်ပံ့မှုရပ်လိုက်တဲ့အပေါ်တက်ရောက်မှုကတက်တာရာရသွားပါတယ်။ဒီအကြောင်း VOA သတင်းတောက် Brian Patton ဂျကာတာမြို့ကနေပေးပို့ထားတဲ့သတင်းလွှာကိုလည်းနှားဆင်ကြပါအောင်ရှင်။ဂျကာတာမှာရှိတဲ့အစိုးရပိုင်းပါတာမီနာဓာတ်ဆီဆိုင်မှာဓာတ်ဆီဖြစ်နေသူတွေကတော့အစိုးရကလောင်စာဆီတန်ဖိုးတစ်စိတ်တစ်ပိုင်းချက်ခံနေတဲ့အစီအစဉ်ရပ်ဆိုင်လိုက်တဲ့ဆုံးဖြတ်ချက်ကိုထောက်ခံကြပါတယ်။ကမ္ဘာလောင်စာဆီဈေးနှုန်းကတဟုန်တိုးထိုးကျနေတာကြောင့်အစိုးရကမထောက်ပံ့တော့ပြီးမှဓာတ်ဆီဈေးနှုန်းကအရင်ကထက်နည်းနည်းပဲဈေးပူသွားတာဖြစ်ပါတယ်။ဒါပေမဲ့တကယ်လို့စီဈေးနှုန်းကတည်တည်သာသာကြီးဈေးကြီးလာခြင်းတော့မီကီကူဆူမာတို့လိုလူတွေကတော့သဘောမတူနိုင်ဘူးလို့ပြောပါတယ
်။ I hope the for the next future
နောက်ပိုင်းအတွက်ကတော့အစိုးရအနေနဲ့ပြည်သူတွေအတွက်စီဈေးချပေးတာကပိုကောင်းတာပေါ့။
အဝင်းရှူဟာဝင်းတို့လိုလူတွေကတော့ဈေးကွက်အလိုက်ဈေးနှုန်းအပြောင်းလဲထားတဲ့အပေါ်မှာအကောင်းမြင်ပါတယ်။အထူးသဖြင့်စွန့်အင်ဈေးနှုန်းတွေကျနေပေမဲ့စားသုံးကုန်ဈေးနှုန်းတွေဆက်ပြီးတော့ဈေးကြီးနေတဲ့အခုအချိန်မျိုးမှာဖြစ်ပါတယ်
။ဇာရုဆန်ရာဒီရင်းလား တော့မရင်းတာလဲစကားရံရ
ယ်။အမေစီရီလေးလိုက်ပြီးဈေးကျတင်တာပေါ့ဗျာ။ဓာတ်ဆီဈေးကကျပြီမဲ့တခြားဈေးတွေကမကျဘူးဖြစ်နေ။ဒါကလက်ခံနိုင်နေရာမရှိပါဘူး
။ဂျကာတာရှေ့ပိုင်းမှာရှိတဲ့ Auto 2000 Toyota ကားရောင်းဝယ်ရေးဆိုင်မှာလည်းအခုတလောကားအစ်စ်ရောင်းပါနေပါတယ်။အစိုးရကလောင်စာဆီတန်ဖို့ဒစိတပိုင်းကြားခံပြီးတဲ့အစီအစဉ်ရုပ်သိမ်းလိုက်တဲ့အပေါ်လူတွေကစိုးရိမ်နေကြလို့အခုလိုအရောင်းပါရတာလို့ကားဝယ်ရောင်းလုပ်ငန်းခွဲရဲ့စီမံခန့်ခွဲသူဘီယိုဇမဲလ်ကထင်မြင်ယူဆပါတယ
်။ Memang ada sedikit berdampak terhadap penjualan kendaraan kita.terutama kendaraan-kendaraan yang berkapasitas mesin besar
အစိုးရကဒစိတပိုင်းထောက်ပံ့မှုဖြတ်တောက်လိုက်တဲ့အတွက်တက်ရောက်မှုတစ်ခုပါအထူးသဖြင့်အင်ဂျင်ကြီးတဲ့စီစားမဲ့ကားတွေအယောင်းက10ရာခိုင်နှုန်းလောက်ကျသွားတာပါဒါပေမဲ့ဒါကယာယီပဲဖြစ်မယ်လို့ယူဆပါတယ
်တမရဝီဒိုတို့ရဲ့အခုအစိုးရကဒစိတပိုင်းကြက်ခံပေးမှုကုန်ကျစရိတ်တွေကိုအသုံးစရိတ်ရဲ့73ရာခိုင်နှုန်းကျော်ကနေ100ရာခိုင်နှုန်းထိရှော့ချလိုက်တဲ့ဆုံးဖြတ်ချက်ကြောင့်ရေရှည်မှာစီးပွားရေးတိတိတသာတိုးတက်လာမယ်လို့စီးပွားရေးခေါင်းဆောင်တွေကပြောဆိုကြပါတယ်ဆော့ချန်ဝန်နဒီကတော့ဒုတိယသမ္မတဂျူးဆက်ခါလာရဲ့အကြံပေးတာဝန်ယူခင်အရင်ကအင်ဒိုနီးရှားအလုပ်ရှင်များအစည်းအရုံးရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူပ
ါ We consider as businessman is considered very racist international and domestic that he dared to make if
သမနာအနေနဲ့နိုင်ငံစီးပွားရေးအတွက်ကောင်းမွန်စေဖို့ဆန္ဒရှိတယ်နဲ့အညီခက်ခဲတဲ့ဆုံးဖြတ်ချက်ကိုချမှတ်လုံဆောင်ရတာလို့နိုင်ငံတကာနဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့ကျွန်တော်တို့ကသုံးသပ်ပါတယ်
အစိုးရအနေနဲ့ဒစိတပိုင်းချခံပြီးမဲ့ဘဏ္ဍာငွေတွေကိုတည်ယူပို့ဆောင်ရေးတိုးတက်ကောင်းမွန်စေဖို့တရားစစ်ဓာတ်အားပေးရေးစီမံကိန်းတစ်တွေတည်ဆောက်ဖို့အတွက်အသုံးပြုနေတယ်လို့လည်းဒုတိယသမ္မတရဲ့အကြံပေးမစ္စတာဝန်နန်ဒီကပြောပါရယ်။ဒါအပြင်ဝင်ငွေနည်းသူတွေအနေနဲ့လည်းအစိုးရကလဲပတ်နေတဲ့စည်းကမ်းနေတဲ့စည်းရုံတွေမှာကုသဆောင်ရှောက်မှုထောက်ပံ့မှုများများစားစားရတာမျိုးလို့ထောက်ပံ့ခြေတွေတိုးပြီးတော့ရလာကြပါရယ်။ဒါကြောင့်လဲရေနံစည်းချမှုကာလရှည်လာတာနဲ့အမျှအင်ဒိုနီးရှားသမ္မတရဲ့အင်ဒိုနီးရှားပြည်သူတွေနဲ့အင်ဒိုနီးရှားရဲ့စီးပွားရေးလုပ်ငန်းတွေအတွေ့ရဲရဲတင်းတင်းအေးအေးယူလှုပ်ဆောင်နေမှုတွေကနေအကျိုးအမြတ်တွေကတော့ရရှိနေပါတယ်ရှင်
။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။တနင်္ဂနွေနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ24 25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးပါမယ
်။ဒုတိယကမ္ဘာစစ်တုန်းကဥရောပမှာနာဇီဂျာမနီကိုအောင်နိုင်ခဲ့တဲ့ VE Day နေ့ထိမ့်မှတ်အခမ်းအနားတွေကိုဒီကနေ့ရုရှားမှာကျင်းပတာမှာရုရှားကသူ့ရဲ့စစ်အင်အားကိုပြသခဲ့ပါတယ်။မော်စကိုမြို့တော်ကရင်းပြည်နယ်မှာကျင်းပတဲ့ဒုတိယကမ္ဘာစစ်အဆုံးသတ်မှုအနှစ်80ပြည့်အခမ်းအနားမှာရုရှားတပ်တွေကဒီအခြေအကျအင်အားတွေကိုပြသခဲ့တာပါ။ဒုတိယကမ္ဘာစစ်တွင်းတုန်းကအဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုရဲ့အဓိကမဟာမိတ်တွေဖြစ်တဲ့ American, Britain နဲ့ပြင်သစ်တွေကိုနာဇီတွေကိုအောင်နိုင်အောင်ကူညီပေးတဲ့အတွက်ကျေးဇူးတင်တယ်လို့ရုရှားဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။တင်မောဖြက်ဒုံးကျည်3ခုကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရေပိုင်နဲ့ထဲကိုတောင်ကိုရီးယားတင်မောတွေကျူးကျော်လာတာနဲ့သတိမပေးဘဲပစ်ခတ်မယ်လို့မြောက်ကိုရီးယားကသတိပေးထားပြီးတရက်ကြာမှပဲအခုလိုဒုံးကျည်စမ်းသပ်ပစ်လွတ်မှုကိုလုပ်ခဲ့တာပါ။ဒီကနေ့စနေနေ့မှာဒီအရှေ့ဘက်ဝေါန်ဆန်းစိတ်ကမ်းမြို့နားကနေတနားလောက်အချိန်အတွင်းမှာစမ်းသပ်မှုတွေကိုမြောက်ကိုရီးယားဘက်ကလုပ်ခဲ့တယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့စစ်သားနဲ့ရဲတွေအပေါ် IS စစ်သွေးကြွတွေတိုက်ခိုက်နိုင်တဲ့ NDA စိုးရင်ရတယ်လို့ပြည်ထောင်စုစုံစမ်းရေးဘူရို FBI ကပြောကြားခဲ့ပြီးတဲ့နောက်ဒီအမေရိကန်တဝန်ကတပ်စခန်းတွေရဲ့လုံခြုံရေးကိုဒီကနေ့စနေနေ့ကစပြီးတော့တိုးမြင့်ထားပါတယ်။ Australia နိုင်ငံ Melbourne မြို့မှာတော့အိမ်လုဖောက်ခွဲပုံ3ခုကိုဖောက်ခွဲဖို့ကြံစည်မှုနဲ့အသက်18နှစ်အရွယ်ဆယ်ကျော်သက်တယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစည်းအဝေးထုတ်လုပ်ရင်းမှုကမဆုမုံဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုးဂဲဖြစ်ပါတယ်ရှင်ကျမသင်ကီထိုက်ပါ VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.